မကြသေးခင်ကစပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှို့မြို့ကိုဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSC တပ်ဖွဲ့ဝင်တွေစနေနေ့ညပိုင်းကဝင်ရောက်ခဲ့ပါတယ်။အဓိကအားဖြင့်လာရှို့မြို့မှာရှိတဲ့စက်ရုံနဲ့ကုမ္ပဏီတွေလုံခြုံရေးနဲ့ပြည်ပဆက်ဆံရေးယုံမိသားစုတွေရဲ့ဒီလုံခြုံရေးအတွက်ရည်ရွယ်ထားပြီးတော့ဒီလိုဝင်ရောက်ရာမှာပဋိပက္ခဖြစ်နေတဲ့ဘတ်အသီးသီးနဲ့ညီနိုင်ဝင်ရောက်တာဖြစ်သလိုလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်းမှာပါဝင်ပတ်သက်မှာမဟုတ်ကြောင်း UWSC လာရှို့ဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်။ဒေသခံတွေကတော့ဝါတက်ဖွဲ့တွေဝင်ရောက်လာတာကိုကြိုးဆိုကြောင်းပြောကြပါတယ်။လာရှိုးမျိုးကနောက်ဆုံးအချိန်နည်းနဲ့ပတ်သက်လို့ရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လာရှိုးမျိုးကိုဒီလ3ရက်နေ့ကစတင်ပြီးကိုကန့်တက်ဖွဲ့ MMDA နဲ့ပူးပေါင်းတက်တွေကတိုက်ခိုက်ခဲ့တာပါ။ဒီလ25ရက်နေ့မှာတော့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုတင်းယူကြောင်း MMDA ကထုတ်ပြန်ကြေညာသလိုစစ်ကောင်စီဘက်ကလည်းမဟုတ်မှန်ကြောင်းညင်းဆိုတာတွေရှိပြီးမြို့အတွင်းမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ။ MMDA ဘက်ကတော့လာရှိုးမျိုးအတွင်ကင်းလန့်နေတဲ့ဗီဒီယိုဖိုင်တွေနဲ့မြို့ရဲ့အထင်ကြီးနေရာတွေကိုတင်းဖက်ရရှိထားတဲ့ဓားပုံတွေကိုထုတ်ပြန်ထားပါတယ်။ဒီလိုအခြေအနေတွေရှုပ်ထွေးနေချိန်မှာပဲဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ဟာလာရှိုးမျိုးအတွင်ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ဒီလိုဝင်ရောက်ခဲ့ကြောင်းကို UWSA လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကအတည်ပြုပြီးအဓိကဝင်ရောက်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ VOA ကိုအခုလိုပြန်ကြားထားပါတယ
်။မနေ့ကဝင်ရောက်သွားတာမှလည်းပေါ့နော်။ကျွန်တော်တို့အဖက်ဖက်နဲ့ဒီတိုင်းမင်းညီနိုင်အကြောင်းကြားပြီးမှဝင်သွားတာဖြစ်တယ်ပေါ့နော်။အဓိကအဖြစ်ကျွန်တော်တို့လာရှိုးတို့ကရှိနေတဲ့ကျွန်တော်တို့ဒီဝါတာဖွဲ့ရဲ့ဒီဆက်ယုံကုမ္ပဏီတွေလုံခြုံရေးအတွက်ပြီးတော့ကျွန်တော်တို့ဒီဝါဆက်ဆံရေးယုံမိသားစုတွေလုံခြုံရေးအတွက်တွဲရောက်တာပဲဖြစ်တယ်ပေါ့နော်။ဂျန်တဲ့ဒီပြည်ပက္ခတွေကြားမှာကျွန်တော်တို့ပါဝင်ပတ်သက်မှုတွေတော့ရှိမှာမဟုတ်ဘူးပေါ့နော်
။လာရှိုးမျိုးနဲ့တနိုင်ငံလုံးငင်းချမ်းရေးအမြန်ဆုံးရဖို့ကိုလည်းဝါပြည်နယ်ကမျှော်လင့်ကြောင်း Messenger ကနေစာနဲ့ဖြေဆိုထားပါတယ်။လက်ရှိလာရှိုးမျိုးအခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့လာရှိုးမျိုးရှိဒေသခံကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရပါဘူး။လာရှိုးမျိုးမှာကြန့်ရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်းမျိုးကန်တူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်။ဝါအဖွဲ့နဲ့မင်းညာတဲ့ကအင်အားရောင်းနေချင်ပြီးတော့လာရှိုးမျိုးတဲကိုဝင်လာတယ်။ဝင်လာတော့သူတို့ဘက်ပတ်ပြေအော်ပလမီလမ်းပေါ်မှာဝါဆက်ဆံရေးရုံးရှိတယ်လေဥညရန်တို့ရုံးပေါ့နော်အဲဒီမှာတကြောလေအားလုံးတို့လာပြီးတော့နေရာယူထားတယ်လို့ပြောကြားတယ်
ဝါတက်ဖွဲ့တွေလာရှုမျိုးကိုဝင်ရောက်ပြီးမျိုးကိုထိန်းချုပ်မယ်ဆိုရင်လည်းမျိုးခန့်အများစုကကြိုဆိုမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်အခုလိုကျွန်တော်တို့ line ပေါ်မှာစကားပြောဖြစ်တဲ့ဟာလေး group ပေါ်မှာစကားပြောဖြစ်တဲ့ဟာလေးဆိုအားလုံးကတော့ရှင်ရှင်ကြောင်းပါပဲနော်မဖြစ်လို့လဲဆိုတော့တခြားအဖွဲ့တွေဝင်ထိန်းတာနဲ့ဆက်ဆံရင်တော့ဝါအဖွဲ့ကဝင်ထိန်းတာပြီးလို့တက်ဖတ်ပို့ပြီးတော့လုံခြုံရတယ်လို့ကျွန်တော်တို့မြင်တယ်ဘာလို့ကျွန်တော်တို့မြင်လဲတော့အခုဝါအဖွဲ့တွေထိန်းချုပ်တဲ့နေရာဒီကမဟုတ်တဲ့ဒိန်မီတို့လောက်ကိုင်းတို့ဝါတို့ညာတို့ဆိုရင်အချိန်မကြီးစပ်ပတ်စားကနေပြီးတော့ပိုလီယူနဲ့ပုံလာချေးနိုင်တယ်အချိန်မကြီးနေရင်ဘွားနေလက်နဲ့ပြစ်နိုင်တယ်ပေါ့လေနော်အဲဒါလို့ဝါကတော့လာရောက်ထိန်းသိမ်းပေးတယ်ဆိုရင်တော့ဒီအန်ဒီယလီကျွန်တော်တို့ကူကူတွေကသိပြီးတော့မစိုးရင်ရဘူးကိုအစင်းဆုံးပြောမယ်ဆိုရင်အခုဒီလိုပြန်လို့ရပြီဆိုလည်းတော့အေးအေးဖြစ်ပြန်ရဲတယ်လွတ်လွတ်လပ်လပ်ပြန်ရဲတယ်
စစ်ဆောင်နေသူအခြားလာရှိုးမျိုးကန်တူကလည်းဒေသခံတွေအနေနဲ့ဝါတက်ဖွဲ့အပေါ်မှာယုံကြည်မှုတစုံတရာရှိကြောင်းအခုလိုပြောပါတယ
်ဒေသခံတရှိမျိုးရဲမှာပြန်ပြဲလို့ပြောတယ်ဘာမှပြောင်းလို့ဝေရမျိုးပြတ်တယ်စိတ်ကြေရတယ်ဘာလို့ကြတော့ဒေသခံလက်ခံနိုင်တဲ့နေရာရှိကျွန်တော်ရှမ်းနယ်ဒေသကြီးကမဆိုင်ဘူးကမဆိုရဲရင်းပြီးကြောင်းဝင်ရှိကြတယ်ဗျာသူတို့ရဲ့သတိစရိုက်ကြီးလဲဝါရဲ့စနစ်ကိုကြိုက်တယ်ဝါရဲ့အောက်ဆုံးမှုပုံစံကနေတော့ဒေသခံတွေတော့များများတယ်ပြောကြတယ်အဲ့တော့ကျွန်တော်ဝယ်နေတဲ့ဝါတာဖွဲ့ကလာရှိုးမျိုးမှာဝင်ပြီးတော့အဆုတ်ပုံစံတော့မှဒေသခံလက်ခံနိုင
်လောလောဆယ်လာရှိုးမျိုးအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်နေပြီးလာရှိုးအချင်းထောင်မှာ drop ပုံကြပြီးနောက်ထောင်ပွင့်သွားကြောင်းနဲ့တစ်ချိန်တည်းမှာပဲရာမခစစ်တိုင်းဌာနချုပ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပေမဲ့ VOA အနေနဲ့တိကျအတည်ပြုချက်ရနိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်လာရှိုးမျိုးကိုဝါတက်ဖွဲ့တွေဝင်ရောက်တာနဲ့ပတ်သက်လို့ကြိုတင်အသိပေးထားတာရှိကြောင်းစစ်ကောင်စီကသတင်းဌာနတွေကိုဖြေကြားထားပေမဲ့လာရှိုးမျိုးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တစုံတရာပြောဆိုတာတော့မတွေ့ရသေးပါဘူးဒီလ10ရက်နေ့ကတော့တန်ရန်မျိုးနယ်အတွင်းကစစ်ကောင်စီတက်စကန်အချို့ကို TNL တန်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ထောင်ထဲချီတဲ့ဝါတက်ဖွဲ့တွေဟာတန်ရန်မျိုးကိုဝင်ရောက်ထိန်းသိမ်းခဲ့ပါတယ်။ရှမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတန်ရန်မျိုးကိုကူးစက်မလာစေဖို့ရည်ရွယ်ကြောင်းလည်းထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလ9ရက်နေ့ကလည်း MMDA နဲ့ပူးပေါင်းတပ်တွေဟာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရဲ့အစိုးရရုံးဆိုင်ရာဟိုပန်မျိုးကိုသိမ်းယူခဲ့တဲ့နောက်ဟိုပန်နဲ့ပန်လုံမျိုးကိုဝါတက်ဖွဲ့ထံလွှဲပြောင်းခဲ့တာတွေရှိခဲ့ပါတယ်။ဝါတက်ဖွဲ့ကဟိုပန်မျိုးနဲ့ပန်လုံမျိုးနဲ့နန်းတစ်မျိုးနဲ့နာဝီမျိုးနယ်တွေကိုဟိုပန်ခရိုင်အဖြစ်စုစည်းပြီးအုပ်ချုပ်မှုဆောင်ရွက်နေပါတယ်ခင်ဗျာ။